ပါကစ္စတန်နိုင်ငံရဲ့ဝန်ကြီးချုပ်ဟောင်းအီမရခန်းကသူ့ကိုအကျင့်ပျက်ချဆမှုဆွဲချက်နဲ့ဖမ်းဆီးခံတာရဲ့နောက်ွယ်မှာစစ်တပ်ကပါဝင်နေတယ်လို့တောက်ချနေကဆွဆွဲလိုက်ပြီးသူ့အဖမ်းခံရလို့ဖြစ်လာတဲ့နိုင်ငံတော်ကပြင်းထန်တဲ့ဆန္ဒပြမှုတွေမှာလူပေါင်း40သေဆုံးခဲ့တယ်လို့ပြောပါတယ်ကျန်းနာမှုအပီတရခွင်တွင်မှာပဲသူကြောင့်ဖြစ်တဲ့ဆန္ဒပြပွဲတွေမှာအခုလိုလူသေးဆုံးမှုကိုအနောက်တိုင်းမီဒီယာတွေရှေ့မှာခန်းကပြောခဲ့တာပါစစ်တပ်ကရရက်ဆက်ဆက်လှုပ်တာပဲလို့ပါကစ္စတန်ရဲ့လက်ရှိစစ်ဦးစီးချုပ်ဗိုလ်ချုပ်ကြီးအာဆင်မူနီယာကိုခန်းကဓာတ်ရိုက်ဆွဆွဲခဲ့ပါတယ်ပြီးခဲ့တဲ့အင်ကာနီကအသက်80အရွယ်ခန်းဟာမြို့တော်အစ္စလာမဘတ်မှာကျန်းနာပွဲတက်ဖို့စောင့်ဆိုင်းနေစဉ်အရန်တသားတွေကသူ့ကိုတန်ချက်ကရှင်ဘုတ်ကိုအတင်းတွန်းတင်ခဲ့တယ်လို့လည်းပြောပါတယ်အချင်းပြတ်ချဆမှုတိုက်ဖြတ်ရေးတရားရုံးတစ်ခုကသူ့ကိုနောက်နေ့မနက်မှာပဲဆွဲချက်တင်ခဲ့ပြီး၈ရက်ကြာချုပ်နှောင်ခဲ့တာပါဒါပေမဲ့ကြာသပတေးနေ့မှာတော့တရားရုံးချုပ်ကခန်းကိုဖမ်းတာဟာတရားဝင်ကြောင်းကြေညာခဲ့ပြီးချက်ချင်းပြန်လွှတ်ပေးဖို့အမိန့်ပေးခဲ့ပါတယ်သူ့ရဲ့အမှုကိုတရားမျှတမှုရရှိစေဖို့နဲ့အမှုကိုအမြန်ပြန်လည်ခေါ်ယူဖို့ကိုလည်းပြည်ထောင်စုတရားရုံးကိုညွှန်ကြားခဲ့ပါတယ်ခရစ်ကက်စတာအဖြစ်နာမည်ကျော်ခဲ့တဲ့ဝန်ကြီးချုပ်ဖန်စီခံရမှုကြောင့်ဝန်ကြီးချုပ်ဟောင်းဖန်စီခံရမှုကြောင့်သူ့ရဲ့ PTI ပါတီကိုထောက်ခံသူတွေကတနိုင်ငံလုံးအနှံ့မှာဆန္ဒပြခဲ့ပြီးအဓိကယုံနေနေရဲတပ်ဖွဲ့တွေနဲ့ရုံးရင်းဆန်ကပ်လည်းဖြစ်ခဲ့ပါတယ်ရှင်